မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်မှာပါဝင်ရေးမကြသေးခင်ကမှအစိုးရနဲ့သဘောတူညီချက်ရရှိသွားပြီဖြစ်ပေမဲ့လို့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တစ်ခုဖြစ်တဲ့ AA နဲ့မြန်မာစစ်တပ်တို့ကြားရခိုင်ပြည်နယ်ဘူးတီတောင်နဲ့ပုံနှကျွန်းမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲကြောင့်အိုးအိမ်ဆွန့်ထွက်ပြေးရသူများနဲ့ချီရှိနေတယ်လို့တိုက်ပွဲဖြစ်ပွားရာဘူးတီတောင်မြို့နယ်ဥယျာဉ်သားကျေးရွာမှာလည်းစစ်တပ်ဘက်ကဝိုင်းပတ်ပြီးတော့ပိတ်ဆို့စစ်ဆေးမှုတွေလှုပ်ဆောင်နေတာကြောင့်ဒေသခံတွေအတော်လေးစိုးရိမ်နေရတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့တာဝန်ရှိသူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အကြောင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့စိုက်ပွဲကြောင့်ဘူးတီတောင်နဲ့ပုံနှကျွန်းမြို့နယ်မှာစစ်ဘေးရှောင်ရွာသားတွေတိုးပွားနေတယ်လို့စိုက်ပွဲကာလအတွင်းလုံခြုံရေးစစ်ဆေးမှုတွေကြောင့်ဒေသခံရွာသားတွေစိုးရိမ်ကြောက်လန့်နေကြကြပါတယ်တမရော်နဲ့ရခိုင်လက်နက်ကန် AA စစ်ဖွဲ့တို့စိုက်ပွဲကြောင့်ဘုံညုံမြို့နယ်ကစောပြားစီသားကျေးရွာကရွာသားတွေဟာမနေ့ကထိစစ်ဆောင်ဆုံးရကျော်အသက်တင်ပုံတန်းကျေးရွာကိုတိမ့်ချောင်ရောက်ရှိလာတယ်လို့ဘုံညုံမြို့နယ်ပိုးရှိပြင်မဟာမိတ်လူမှုကွန်ရက်ရေးသင်းတာဝန်ရှိသူဦးငယ်ဦးမောင်ကပြောပါတယ
်စိုက်ပွဲဖြစ်နေတဲ့နေရာနဲ့သူတို့ပထမဆုံးဖောင်းရှောင်းဆိုတဲ့နေရာနဲ့ကရှင်းရှင်းခရီးသွားစဉ်းစားမနေရဘူးတဲ့အမြောက်လာကနာနေကြည့်တယ်ကျတော့သူတို့ထွက်ပြရတာသူတို့ဖောင်းရှောင်းနဲ့တွေ့ဘောနမအဲ့လိုအပေါ်မှာရောတော့ရောလေးရောရှိအဲ့ဒီမှာခင်ဗျားဆင်လာခင်ဗျားအခုပြင်မလာရောက်နေတာကပုံရတဲ့20တယောက
်ဒီစင်ပါပရမပတဲ့ကပုံညွှန်းမြွနဲ့ဆက်မှာစိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးလက်လက်ကြီးကြီးတွေကြာရောက်နေတာကြောင့်ကြောင်ရုပ်ပြီးတိမ့်ချောင်လာကြတာပါအဆက်တင်ပုံတန်းကြီးရွာကိုတိမ့်ချောင်ရောက်ရှိနေတဲ့စစ်ဆောင်တွေရဲ့စာဝတ်နေထိုင်ရေးအခြေအနေကိုတော့ဥငယ်ဥမောင်ကအခုလိုဆက်ပြောပါတယ
်နေဟာအခုမှအင်ဂျင်မရှိဘူးဒီမှာတာဘိတ်တွေတာဘိတ်တွေအခုတော့မနေရဘူးကျွန်တော်တို့မဟာမိတ်ကလည်းနေနေဘာဘာလုပ်ခဲ့တယ်နောက်ပြီးတော့တခြားလူမျိုးရင်းတဲ့နေရာနေနေတော့ဒီမှာရဘူ
းစိုက်ပွဲဖြစ်နေစေဘူရီတောင်မြို့နယ်ကျေးရွာတချို့မှာလည်းကမ္ဘာတော်ဘက်ကဝိုင်းပပိတ်ဆို့စီစစ်မှုတွေလှုပ်ဆောင်နေတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥအောင်ဆောင်ရွှေကပြောပါတယ
်မနေ့ကဆိုလို့ရှိရင်နေချာဇန်တဲ့တင်းအလဲချစ်ကပေါ့နော်အဲ့ဒီစံကိုတော့အောင်စီဥယျာဉ်သားကြီးရောမှာရောကိုဝိုင်းပြီးတော့တအိမ်ချင်းမှကိုလူတွေစစ်စစ်တယ်နောက်ပြီးတော့ဒီစစ်တပ်ရေးကလေးဖွင့်ပြရတယ်ဒီမားကြီးကလေးထုတ်ကြတဲ့အထုပ်တွေကိုလေးဖြည့်ပြရတယ်ပေါ့နော်အဲ့လိုမျိုးချင်းချက်ပြီးတော့လုပ်တယ်အမျိုးသားတွေကိုအကုန်လုံးစာပြင်ကြောင်းကိုပေါ်ပြီးတော့အဲ့လိုမျိုးဆိုင်ချင်းတွေလုပ်တယ်အဲ့လိုလုပ်တော့လူတွေကကြောက်ပြီးတော့ပြည်တွေကိုလေးကြောက်လို့မလုပ်ရဘူးဖြေချာမှလည်းမလာရဘူးပေါ့နော်ဒါကြောင့်ကြောက်ပိတ်ထားရတယ်ဆိုတော့ဒါဒီဟာဒီနိုင်ငံသားများရဲ့မူလခွင့်ရေးပေါ်တော့နိုင်ငံသားများရဲ့လွတ်လပ်မှုနဲ့ဒီပုဂ္ဂိုလ်ဆိုင်ရာဥပဒေကိုလေးစိုးဖောက်ရရောက်တယ်ခင်ဗ
ျဘူရီတောင်မြို့နယ်စိုင်းတင်ချောင်းတစ်ဝိုက်တောတာကိုခြေပြုဝန်းစားရှာနေတဲ့မြို့မချောင်းပင်ချောင်းရွှေတီစိုင်းတင်ဈေးရွာ900ခန့်ဟန်လဲတောတောင်ချောင်းနယ်တွားဖို့လုံခြုံမှုမရှိတဲ့ပြင်စားဝတ်နဲ့ရေခက်သွင်းနေတာကြောင့်ကျေးရွာပြောင်းရွှေ့ဖို့စဉ်းစားလာကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကဆက်ပြောပါတယ
်ဝါရလောက်တော့ဒူရုံရောမှာလေဒူရုံရှိပါတယ်ဒါနဲ့ဒူရုံကလာလို့ရစားကြီးဖြစ်တယ်ဒီတောတောင်လေးကိုမြေခုပြီးတော့ဝါရီပစ်တီခုပ်ပြီးမှရောက်ရတဲ့နေရာဖြစ်တယ်ဒီစစ်ဒီကနေလို့ဆိုရင်အဲဒီရောဂါလေးမျိုးရှိဖို့ဆိုပြီးတော့အဲလိုမျိုးတိုက်လိုက်ကိုလမ်းပြီးတော့ပြောပါတယ်ခင်ဗ
ျပြီးခဲ့တဲ့ဒေဇင်ဘာ7ရက်နေ့တုန်းကဘူရီတောင်မြို့နယ်စိုင်းတင်ချောင်းတစ်ဝိုက်မှာသမတော်နဲ့ရခိုင်တမတော်တို့ကြားစိုက်ပွဲကြောင့်ကံပြင်းကျေးရွာက250ခန့်ဟာနေရကနေစီတောင်ကျေးရွာဘက်မှာတိတ်ချောင်းလာပြီးခဏိထိနေရမပြောင်းနိုင်သေးပါဘူးနိုဝင်ဘာလကုန်ပိုင်းကနေဒီခဏိထိမြမသမတော်နဲ့ရခိုင်လက်လက်ကန်ဖွဲ့အေအေတို့ကြားစိုက်ပွဲတွေဖြစ်ပွားနေတာပါဒီကနေ့မှလည်းရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားစိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးတော့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့ AA ဖွဲ့ကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။တစ်ဖက်မှာလည်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ NCAP ရစာချုပ်လက်မှတ်မရေးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်တိုင်းသာလက်နက်ကန်ဖွဲ့၃ဖွဲ့ဖြစ်တဲ့ရခိုင်တပ်မတော် AA ၊တန်းပလောင်တပ်ဖွဲ့ CNL ၊ကိုကန်တပ်ဖွဲ့ MNDAA တို့ဟာဒီဇင်ဘာ12ရက်နေ့ကတရုတ်နိုင်ငံမှာတွေ့ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်သဘောတူညီချက်ရရှိသွားပြီဖြစ်ပေမဲ့ဒေသတွင်းမှာစိုက်ပွဲတွေမရပ်တန့်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။